COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကူညီဖို့အတွက်ယူရို၅ဘီလီယံ၅ရာရှမ်ဘုံငွေ၃ဒွါမဲလို့ယူရို၅ကြေး၃ဆွဲတဲ့EU နိုင်ငံ၁၉ခုရဲ့ပန်းနာရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။အခုလောက်ပမာဏများပြားတဲ့ထောက်ပံ့ကူညီရေးရှမ်ဘုံငွေတွေအရင်ကဘယ်တော့မှမရှိခဲ့ဘူးလို့ယူရို၅သုံးနိုင်ငံများဥက္ကဋ္ဌမာစီယာနိုဆန်တန်နိုကပြောကြားခဲ့ပါတယ close to 4% of European.
ဒီကနေ့အတည်ပြုလိုက်တဲ့ပန်းနာရေးကူညီငွေဟာဥရောပသမဂ္ဂတစ်ခုလုံးအသက်တင်ထုတ်လုပ်မှုGDPတန်ဖိုးရဲ့၄ရာခိုင်နှုန်းနီးပါးလောက်ရှိပါတယ်။ကြေတနာချင်းဆိုင်နေရချိန်မှာEUစီးပွားရေးကိုချက်ချင်းထိမှတ်ပေးပြီးအကာအကွယ်ပေးမယ်အစွမ်းထက်တဲ့ထောက်ပံ့မှုဖြစ်တယ်လို့ဂျူရုံငွေသုံးနိုင်ငံများဥက္ကဋ္ဌကဗီဒီယိုလင့်ကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ် ဲ့လိုအပ်နေတဲ့ကျန်းမာရေးဆောင်ရှားမှုစနစ်အတွက်သုံးစွဲသရွေကြားကန်ထောက်ပံ့ငွေယူရို140ဘီလီယံအထိကိုမြန်မြန်ဆန်ဆန်ရရှိနိုင်မှာဖြစ်ပါတယ်။ထောက်ပံ့ရေးရန်ပုံငွေကိုရရှိဖို့အတွက်နိုင်ငံတွေအနေနဲ့ကုန်ကျနေတဲ့ကျန်းမာရေးအသုံးစရိတ်တွေကိုပြကြရမယ်လို့ဥက္ကဋ္ဌမာရီယိုဆန်တဲနိုကပြောကြားခဲ့ပါတယ်။